မက္ဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကမဲ့အသုံးစီရနိုင်မှုအမေရိကန်သမ္မတနဲ့ဆက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တဲ့ပေါ်ပြည်내16ခုကတရားစွဲလိုက်ပါတယ်ကယ်လီဖိုးနီးယားပြည်내ကဦးဆောင်ပြီးပြည်내ဆိုးရွားရှင်းနေချုပ်ပြီးမနေ့နောက်မှမှာပဲကယ်လီဖိုးနီးယားပြည်내မြောက်ပိုင်းခရင်တရားဥပဒေမှာတိုင်ချလိုက်ကြပါသမ္မတရဲ့အရေးပေါ်အခြေအနေကြီးညာချက်ဟာကျင်းရုံးတွေနဲ့မကန့်ညီတဲ့ဥပဒေနဲ့လောက်ရဖြစ်တယ်လို့မွေးစီဝါတက်ကျေးရေးစီစဉ်တွေစစ်ပက်ဆိုင်ရာဆောက်လုပ်ရေးလုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေကအသုံးစိတ်တွေကိုယူသုံးမှဖြစ်တဲ့အတွက်တက်ဆိုင်ရာပြည်နယ်တွေနဲ့ဒေသခံတွေအတွက်နင်းနာရဲဆိုပြီးတရားစွဲခဲ့တာဖြစ်ပါတယ်။တို့ရဲ့ကွန်ပျူတာမရဘဲဒတိုင်းဆောက်မဲ့အစီအစဉ်တွေတခြားစိုးရဌာနတွေကအသုံးစိတ်တွေကိုလွှဲပြောင်းသုံးစွဲမဲ့အစီအစဉ်တွေကိုအပြစ်ဒဏ်ရဆိုင်မှုတရားရုံးကိုရှောက်လေးခဲ့တာပါ။ဒါမှသာတရားဥပဒေကိုမထင်မမြင်ကျင့်မှုခဲ့ကြောင်းလည်းကယ်လီဖိုးနီးယားပြည်နယ်ရှိနေချိုးဇေဗီယာဖာဆာကပြောဆိုခဲ့ပါတယ်။နေဆက်မှာအချက်အလက်ပြဿနာမရှိမသေးသေးနဲ့မလို့အပ်အရေးပေါ်အခြေအနေကြီးညာခဲ့တာတရားရုံးမှာအမှုရင်ဆိုင်ရှုံးနိုင်တယ်ဆိုတော့လည်းသမ္မတကိုယ်တိုင်ကလက်ခံပြောဆိုထားတယ်လို့လည်းပြောဆိုသွားခဲ့တာပါ။တိုင်းကမဲ့လမ်းကြောင်းပေါ်မှာခြေရောက်နေတဲ့ Texas ပြည်နယ်ကရေပိုင်ရှင်သုံးယောက်နဲ့ပတ်ဝန်းကျင်ထင်းထင်းလှုပ်ရှားမှုဖွဲ့လို့ကလည်းသမ္မတရဲ့ကြီးညာချက်ကိုတရားစွဲဆိုထားပါတယ်။